ပါရှင်ပါခင်ဗျာအခု2019ခုနှစ်ဇန်နဝါရီလ13ရက်နေ့ကုန်ဆုံးသွားတဲ့သတင်းပတ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီတည်အောင်တက်ရောက်ပြီးဆွေးနွေးနေကြတယ်ဆိုတဲ့သတင်းဟာတော်တော်လေးကိုပဲအများသိဝင်စားတဲ့သတင်းတစ်ခုဖြစ်ခဲ့ပါတယ်အခုပြီးခဲ့တဲ့တောက်ကြနေ့ညနေပိုင်းအဆိုလို့ရှိရင်ဒီအမေရိကန်အစိုးရကနေပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာအရေးကိုဆုံးဖြတ်ချက်ချနိုင်မှုအတွက်တင်သွင်းထားတဲ့မူကြမ်းကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကမဲခွဲပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်အဲ့လိုဆုံးဖြတ်ကြတဲ့နေရာမှာအဖွဲ့ဝင်6နိုင်ငံကထောက်ခံခဲ့ကြပြီးတော့3နိုင်ငံကကြားနေ3နိုင်ငံကကန့်ကွက်ခဲ့ကြပါတယ်အဲ့ဒီကန့်ကွက်ခဲ့တဲ့3နိုင်ငံကတရုတ်ရုရှားနဲ့တောင်အာဖရိကနိုင်ငံတို့ဖြစ်ပြီးအဲ့ဒီထဲမှာလုံခြုံရေးကောင်စီရဲ့အမြဲတမ်းကောင်စီဝင်တွေဖြစ်ကြတဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဗီဒိုအာနာကင်ဆောင်ထားကြတဲ့အတွက်ကြောင့်သူတို့ရဲ့ဗီဒိုအာနာတုံးပြီးတော့ပယ်ချလိုက်တာဖြစ်ပါတယ်အဲ့တော့အခုလိုမြန်မာအရေးကိုတင်သွင်းထားတဲ့မူကြမ်းအရေးနှိမ်သွားတဲ့ဆိုတဲ့နေရာမှာအမေရိကန်အစိုးရဘက်ကပြောရေးဆိုခွင့်ရှိတဲ့သူတွေဒီကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတွေကတော့ဒီကိစ္စဟာအခုပြီးပြသွားတာမဟုတ်သေးဘူးစိတ်ပြက်လက်ပြက်တော့ဖြစ်မိတယ်ဒါပေမဲ့လို့ဆက်လက်ပြီးတော့မြန်မာပြည်သူတွေအတွက်ကိုကြိုးပမ်းပေးသွားမယ်လို့ပြောခဲ့ကြပါတယ်တစ်ချိန်တည်းမှာပဲဒီစောစောပိုင်းကတော့မြန်မာနိုင်ငံအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကြည့်အောင်တက်ပြီးတော့တင်သွင်းစရာမလိုဘူးဒါကြောင့်မလို့ဒီလိုလုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချဖို့ဆိုတာတော့တိတ်သဘောမကျဘူးလို့ပြောခဲ့တဲ့အင်ဒိုနီးရှားနိုင်ငံကတော့အခုတောက်ကြနေညနေကမဲခွဲကြတဲ့အခါမှာသူကကြားနေပေးခဲ့ပါတယ်အခုဆိုလို့ရှိရင်တော့မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေကတော်တော်ပဲစိတ်ပြက်လက်ပြက်ဖြစ်သွားကြပါလေ။ပြည်ထိုင်နိုင်ငံအခြေစိုက်မြန်မာတမိုင်းလှိလာသူဆရာဦးအောင်ခင်အနေနဲ့ဒီအခြေအနေအရရအပေါ်မှာဘယ်လိုများသုံးသပ်မိလဲဆိုတာကျွန်တော်တို့ကိုဥစွာပထမပြောပြပါလားခင်ဗျာ
။ဒီလူမျိုးကြီးကောင်စီဆုံးဖြတ်ချက်ကိုဒီပယ်ချလိုက်တယ်ဆိုတာကဘာမှတော့သိပြီးတော့ဟိုအကြောင်းမထူးလို့ထင်ပါလေ။ဘာလို့လဲဆိုတော့ဒီဆုံးဖြတ်ချက်ချလိုက်လဲပဲ။ဒီဆုံးဖြတ်ချက်ကကျွန်တော်အမြင်ကတော့ဒီပင်းကြံအမြောက်ဆုံးဖြတ်ချက်လို့ဖြစ်နေတယ်။ဟုတ်လဲဆိုအသံသာမြည်ပြီးတော့ဒီအစံမပါတဲ့ဆုံးဖြတ်ချက်လို့ဖြစ်နေတယ်။ဘာဖြစ်လို့လဲဆိုတော့ဒီအမေရိကန်ပြည်သွင်းတဲ့ဆုံးဖြတ်ချက်ကဒီအငင်းပွားနေတဲ့ပြဿနာကိုငြိမ်းချမ်းစွာဖြေရှင်းဖို့စီစဉ်တာဖြစ်တယ်။ဆိုတော့ကုလသမဂ္ဂဗြိတိန်ရဲ့စာချုပ်အခန်း6ရစီစဉ်တာဖြစ်တယ်။အဲ့တော့ဒီလိုဖြေရှင်းနိုင်အောင်လူပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းသို့မဟုတ်အစိုးရကကြားဝင်ဆောင်ရွက်ပေးနိုင်တယ်။အဲ့လိုကြားဝင်ဆောင်ရွက်တဲ့အခါမှာမလိုက်နိုင်ရင်လည်းဘာမှမဖြစ်ဘူးလို့ဆိုတယ်။ဒီစရင်းနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကဒီအခန်း6အရာချမှတ်တာမဟုတ်လို့မလိုက်နာလဲဘာမှမဖြစ်ဘူးအဲ့တော့အခန်း6အရာဆုံးဖြတ်ပြီးတော့မြမအရေးကိုကင်တွင်မယ်ဆိုရင်တိတ်ထူးမှာမဟုတ်ဘူးလို့ယူဆကြတယ်ပယ်ချလိုက်တဲ့ဆုံးဖြတ်ချက်မှာကုလသမဂ္ဂဗြိတိန်စာချုပ်အခန်း9မပါတဲ့အတွက်အတိအပြုရင်လည်းတိတ်ပြီးထိရောက်မှာမဟုတ်ဘူးသောကကျွန်တော်ပြောသလိုပြီးကျွန်တော်ပြောသလိုပဲအတန်တန်မြည်ပြီးအဆန်မပါတဲ့ပင်းကြံအမြောက်လို့ဖြစ်သွားနိုင်တယ်အခန်း9အရာချမှတ်တဲ့ဆုံးဖြတ်ချက်ကတော့မလိုက်နာဘူးဆိုရင်စီဝါရေးနိုင်ငံရေးရဒဏ်ခအရေးယူနိုင်ပြီးနောက်ဆုံးစီးရေးအရဝေရောက်ဆွတ်ပစ်နိုင်တယ်။အီရန်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ဒီအားလုံးဟာအခန်း9အရာချမှတ်တာ။အဲ့တော့အပြည်ပြည်ဆိုင်ရာတရားရုံး International Court of Justice ကလည်းအခန်း9အရာချမှတ်တဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်တွေလိုက်လာဖို့တာဝန်ရှိတယ်လို့ဆိုတယ်။အဲ့တော့ကြောင့်မလို့ဒါမပါတဲ့အတွက်ဒီဆုံးဖြတ်ချက်ကိုပယ်ချလဲဘာမှမထူးအတီးဖြူလဲဘာမှမထူးလို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။အခုဒီကုလသမဂ္ဂမှာဒီမူကြမ်းကိုသူတို့အတည်ပြုနိုင်ဖို့အတွက်ပေါ့လေဒီက US Campaign for Burma မြန်မာနိုင်ငံအရေးလှုပ်ရှားမှုအဖွဲ့တို့နောက်ပြီးတော့ NCGUB ကဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားဒေါက်တာတောင်းစွန်းတို့တွေနဲ့လည်းပဲကျွန်တော်တို့အဆက်မပြတ်မေးမြန်းဆက်သွယ်ခဲ့ပါတယ်အဲသူတို့ကလည်းပဲစောစောပိုင်းမှာတုန်းကတော့ဒီအမေရိကန်ရဲ့ကြိုးပမ်းအားထုတ်မှုဟာတော်တော်လေးကိုပဲခီးရောက်နေပြီလို့လည်းပြောခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့တစ်ချက်ဟိုစောစောပိုင်းကသတိထားမိခဲ့တာကတော့တရုတ်အစိုးရရဲ့ကုလသမဂ္ဂကိုယ်စားလှယ်ကနေပြီးဒီမြန်မာနိုင်ငံပေါ်မှာအရေးယူဖို့ဒီ sanction ဆိုပါလို့ဒဏ်ခတ်ပိတ်ဆို့တာမျိုးတွေအရေးယူဖို့ဆိုတာမျိုးကိုတော့ဘယ်နည်းနဲ့မှသူတို့လက်မခံနိုင်ဘူးဗီဒီယိုအာနာသုံးမှာပဲလို့စောစောပိုင်းတည်းကသူတို့ပြောခဲ့တဲ့စကားလည်းရှိပါတယ်။နောက်အမေရိကန်ကနေပြီးတော့ဥဆောင်ဥရွက်လုပ်ပြီးတော့အခုလိုမူကြမ်းတင်သွင်းထားပေမဲ့လည်းပဲဒီနဂိုရဲကွာရုရှားနဲ့တရုတ်နဲ့ဆိုတာကအမေရိကန်ကဖြူရယ်ဆိုရင်သူတို့ကမဲတယ်လို့ပြောချင်ကြတဲ့နိုင်ငံတွေဖြစ်နေတော့အခုကိစ္စမှာမြန်မာနိုင်ငံအရေးဟာနိုင်ငံတကာအေဂျင့်မှုနဲ့လုံခြုံမှုကိုထိခိုက်ပါတယ်ဆိုတော့အမေရိကန်ရဲ့အသုံးနှုန်းစကားကိုသူတို့ကစောစောတည်းကကန့်ကွက်ခဲ့ကြတာလည်းဖြစ်ပါတယ်။အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမြန်မာအရေးကိုလေ့လာနေကြတဲ့အလားပုံကိုယ်တွေကအခုဥတည်မောင်တန်းကိုလည်းပဲကျွန်တော်မေးချင်ပါတယ်ဘယ်လိုများဒီကိစ္စပေါ်မှာသုံးသပ်မိပါသလဲခင်ဗျာ
။အဲစောစောကဆရာဦးအောင်ခင်ပြောသွားတယ်လို့ပေါ့နော်။သူကအတဏ္ဍာရည်တဲ့ဟာပေါ့လေ။ဒါပေမဲ့တစ်ချိန်မှာတော့ကျွန်တော်တို့ကြာမှာပါ။ တော့ရင်တော့ကလည်းပြောခဲ့ပါတယ်လူချင်းနေလဲဆိုရင်တိုင်းပြည်ကအင်မတန်ကိုစုပ်ပြတ်တတ်သွားတဲ့အချိန်ကြရင်တော့ရွေးကောင်စီစုပ်ချက်ချက်ကကြမှာပါเนาะအဲ့တော့ကျွန်တော်တို့ရဲ့ပြဿနာလက်တွေ့ကြတဲ့မေကွန်ကအဲ့ဒီလိုစုပ်ပြတ်တတ်သွားတဲ့အထိကျွန်တော်တို့ကသွားကြမှာလားပေါ့ဒါမှမဟုတ်ရင်ဒီတရက်ကိုလုံးလုံးကင်လို့ရတဲ့အဖြစ်တရက်ကိုရှာမှာလားပေါ့နိအဲ့တော့ဒီသက်သမကရဲ့စုပ်ချက်ချက်တွေပါလေဆိုတာလည်းတကယ်တော့ဖြေရပါပဲဖြေရဆိုတာကသက်ဆိုင်ရာလက်ရှိရှိနေတဲ့အဖြေကိုစဉ်းစားထားပြီးတော့ဒါမှမဟုတ်အစိုးပြုချက်ရှိပြီးတော့မှပဲဖြစ်မယ်လေအဲပြီးခဲ့တဲ့ကျွန်တော်တို့အခုထိသွားနေတာကတက်မလို့ဘက်ကသွားနေတာကိုကြည့်လို့ရှိရင်လည်းပဲအဲတစုံတရာတော့သူကဖြေရှင်းကျင်တော့ဒီဖွဲ့စည်းချုပ်ပုံရပါနေဖြေရှင်းနိုင်မယ်လို့သူကယူဆပြီးသူကသွားနေတယ်အဲတစ်ဖက်မှာကျွန်တော်တို့ဘက်ကလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်း2005ခုနှစ်မှာအနယ်လီယအစိုးပြုချက်တစ်ခုယူတယ်အာအင်မတန်ကိုပြောပြောင်းတဲ့အစိုးပြုချက်တစ်ခုပါ။ဒါပေမဲ့အဲ့ဒီအစိုးပြုချက်ကတွင်းတွေးဝိုင်းကိုလူပတ်ဝန်းကျင်မျိုးမှာလုပ်မလဲဆိုတော့ပတ်ဝန်းကျင်တရက်ကိုပြောတဲ့အစိုးပြုချက်ပါ။ဆိုတဲ့အခါကျတော့အဲ့တော့နှစ်ဖက်ကကွာနေမှာကွာနေတယ်ဆိုတာကကျွန်တော်ထင်တာကတက်ကအကြောင်းအရာကိုသူကသူတင်မှုရပါလေ။အဲတစ်ဖက်ကလည်းအကြောင်းအရာကိုသင်ပြထားတာမျိုးသူပြောထားတာမျိုးမတွေ့ရဘူးပေါ့လေ။ဆိုတော့အဲ့ဒီလိုမူလာဒီတော့ဒီအဖြေကလက်ရှိဖြေကဘာဖြစ်လဲဆိုတော့ပြန်လဲသုံးသပ်ဖို့ပေါ့လေနော်ဘလို့ဟာမျိုးပြန်လဲသုံးသပ်ဖို့ဒိဋ္ဌအလုတ်ခဲနဲ့ဒီအားပဲသွားနေလို့ရှိရင်လည်းဒီအားအဖြေအားတက်တပဲအဲဖြစ်နိုင်မယ်လေတော့ထင်တယ်ဖြေရှင်းလို့တော့ဒီတစ်ခုထွက်လာဖို့လည်းခက်လိမ့်မယ်ထင်တယ်ပေါ့လေအဲ့ဒီတော့ကျွန်တော်တို့စဉ်းစားရမှာပေါ့နော်စစ်တပ်ကကောင်းဆောင်တွေရောဒီမုဂစင်အားစုဘက်ကလူတွေရောပေါ့နော်ဒီတိုင်းသွားနေလို့တော့ကျုပ်နော်ဒါအထင်မဟုတ်ဘူးစစ်တပ်ကဒီတိုင်းသွားနေလဲပြည်သူ့ချုပ်ပုံခြေကားဥတွေထွက်သွားတယ်ဆိုလို့ရှိရင်လဲဒါကဘာမှလက်ခံနိုင်ဘူးနောက်ပြည်သူလူထုကလည်းလက်ခံနိုင်ဘူးဆိုတာအင်မတန်ခက်တယ်အဲ့တော့စိတ်တော်လဲထွက်သွားလဲလက်ရှိအခြေအနေနဲ့တိတ်ထူးခြားတဲ့အခြေအနေရကြမှာကြနိုင်တယ်ခင်ဗျဆိုတော့ကျွန်တော်တို့တတိချာချာလေးလေးနဲ့တော့တမလို့ကောင်းဆောင်တွေလဲစဉ်းစားဖို့လိုလိမ့်မယ်ထင်တယ်ဒီမိုကရေစီအင်အားစုကောင်းဆောင်တွေဘက်ကလည်းရှားတော့လူများရှင်းနိုင်မယ်ဆိုတာကိုပါကျွန်တော်တို့စဉ်းစားကြဖို့လိုနေလို့ထင်ပါတယ
်ဟုတ်ကဲ့ဟိုဒီဆရာတမောတန်းတင်ပြသွားတာကတော့ဒီဟိုဆွေးနွေးပွဲတွေဖြစ်လာဖို့တဲ့နှစ်ဖက်ဆိုပြချက်ကအဲဒါမှမဟုတ်လည်းနှစ်ဖက်စဉ်းစားနေချက်ကဟိုအလန့်ကွာဝေးနေနေတယ်ပေါ့နော်အဲ့ဒီခါမှာအခုလို PR တွေတုံးလဲထိရောက်လာနိုင်မှာမဟုတ်ဘူးပေါ့အဲအဲ့ဒီဟိုအမြင်ပေါ်မှာကျွန်တော်ကြည့်ရမယ်ဆိုလို့ရှိရင်တော့ဒီနှစ်ဖက်ကကွာခြားမှုကတော့ဟိုရှိနေတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်ဒါပေမဲ့ PR ကတော့ဟိုချက်ချင်းတော့ဟိုတက်ရောက်မှုကတော့ရှိချင်မှရှိမှာပေါ့နော်ဒါပေမဲ့တဖြည်းဖြည်းချင်းတော့ဒီ PR တွေအားလုံးပေါင်းစုံလာလို့ရှိရင်တော့အဲအပြောင်းလဲကိုဟိုနောက်ဆုံးမှာတော့ရောက်ကြတာပေါ့လေအဲအဲ့ဒီခါမှာဆရာတင်မောင်လက်ကနကပြောသလိုပဲဟလာဒီနောက်ဆုံးစုပ်ပြတ်တက်ပါပဲဟလာအဖြေထွက်လာမလားဆိုတော့အဲတကယ်တမ်းဒီအပြောင်းလဲတွေဖြစ်တာကိုကြည့်တဲ့ခါမှာလဲတော်တော်လေးအချိန်ကြီးဆိုးတဲ့ကာလကမှဟိုအပြောင်းလဲစဖြစ်တာကိုကျွန်တော်တို့ဒီနိုင်ငံတကာအတွေ့အကြုံတွေကကြုံရတာ哦အဲ့ဒီခါကျတော့ဟိုမဖြစ်ချင်မဖြတ်ချင်တောင်မှအဲ့ဒီအချိန်တွေကိုဟိုရောက်မှပဲအဲမြန်မာနိုင်ငံရဲ့အချိန်တွေကပြောင်းလဲဖြစ်မဲ့အလားလာမျိုးတွားနေတာကိုတွေ့ရတာတော့ကျွန်တော်အနေနဲ့တော်တော်စိတ်မကောင်းဖြစ်မိပါတယ်ဒီတောက်ချက်နေရာဒီဖြစ်ခဲ့တဲ့ဟလာဒီညိုကြီးကောက်စီမှာပေါ့နော်ဒီမဲခွဲဆုံးပြတ်တဲ့ခါမှာဟလာအခုလို American ဆွေးအနေနဲ့တင်ပြခဲ့တဲ့မူကြမ်းကနော်ဗီဒီယိုအနာသုံးပြီးတော့ပယ်ချခံလိုက်ရတာကဒီနိုင်ငံတကာရဲ့ PR တွေနဲ့ပတ်သက်ပြီးတော့ခက်တရင်းနေသွားတယ်လို့ပြောလို့ရပါတယ်ဒါပေမဲ့အချိန်တည်းမှာပဲဒီကုလသမဂ္ဂလူမျိုးရေးကောင်စီအပေါ်ကိုပေါ့နော်အာဒီမြန်မာနိုင်ငံအရှိစရောက်လာခဲ့တယ်ဆိုတာကဟိုတစ်ဖက်မှာကလည်းတကယ်ကိုတမိုင်းဝင်ပေါ့နော်ဟိုမြန်မာတမိုင်းမှာမဖြစ်ခဲ့တဲ့အစဉ်လာတစ်ခုဖြစ်ပါတယ်အဲကျွန်တော်ဟိုအဓိကဟိုထောက်ပြချင်တာကအခုဒီဗီဒီယိုအနာသုံးပြီးညင်းခဲ့တဲ့နိုင်ငံဒီတောင်မှာနော်ဒီအထူးသဖြင့်ဟိုတရုတ်ဆိုပါနော်မြန်မာနိုင်ငံမှာကြေညာနေရှိနေတယ်ဆိုတာတို့ကဝန်ခံခဲ့တဲ့အနေထားတွေရှိတယ်လေအဲ့ဒီကကြတော့ဒီမြန်မာနိုင်ငံရဲ့ဒီဖြစ်နေတဲ့အနေအထားတွေကိုနိုင်ငံတကာကသိတဲ့အနေအထားကဟလာအခုကာလမှာဒီရှင်ကာလတွေဆက်လို့ရှိနေပါတော့တကယ်ကိုအမြင့်ဆုံးအချိန်တွေကိုရောက်လာတယ်လို့တော့ကျွန်တော်တစ်ဖက်ကပြောလို့ရပါတယ်။ဒါပေမဲ့ဟိုဆရာတော်ခင်ပြောလို့ပဲပေါ့နော်။ဟိုလူငယ်ကဆရာကဒီအစိုးပြချက်ကိုနော်ဆင်းရဲချလိုက်လို့ရောမြန်မာနိုင်ငံမှာဟလာနောက်နေ့ဒီဒီမိုကရေစီရသွားမလားပြောင်းလဲချက်သွားမလားအဲ့လိုကတော့ဖြစ်လာမှာမဟုတ်ပါဘူး။ဟိုအချိန်ကာလတစ်ခုနဲ့လုံခြုံရေးတစ်ခုနဲ့တွားကြမှာဖြစ်ပါတယ်။အဲအခုလိုဝူချန်းကပယ်ချခံရရတယ်ဆိုပေမဲ့လည်းတခြားနည်းမျိုးစုံနဲ့ပေါ့နော်ဆက်လက်ပြီးတော့နိုင်ငံတကာမှာကြိုးစားမှုတွေဟလာပြည်သူတွေရဲ့လှုပ်ရှားမှုတွေကတော့ဆက်လက်ပြီးတော့ကျွန်တော်ထင်တယ်ရှိနေမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုဝင်းမင်းခင်ဗျာ။ အဲ့ဒီတော့ကဒီမြန်မာနိုင်ငံရဲ့ပြဿနာကိုဒီမြန်မာပြည်သူတွေအနေနဲ့သာဖြေရှင်းနိုင်မယ်ဆိုရင်တော့ဒါကတော့အကောင်းဆုံးလို့ဆိုရမှာပေါ့လေနိုင်ငံရခြားအနေပြီးတော့နိုင်ငံခြားအင်အားစုတွေကနေပြီးတော့ဝင်ပြီးတော့ချပေးတဲ့လမ်းစဉ်မျိုးကိုလိုက်လျှောက်ရတယ်ဆိုတာကတော့ဟုတ်လားနိုင်ငံတကာဖြည့်ရတွေမှာကြည့်လိုက်လို့ရှိရင်လည်းပဲသိတော့ကောင်းလာတာမဟုတ်ပါဘူးနောက်ပိတ်ဆုံးဘယ်လိုမှကိုယ့်ပြည်တွင်းမှာကိုယ်လုံမရမှာသာလုပ်ရမယ်ကိစ္စပါအဲ့တော့ဟိုမနေ့ကပေါ့လေကျွန်တော်တို့ RFA ကနေပြီးတော့ဒီ88မျိုးဆက်ကျောင်းသားများခေါင်းဆောင်တယောက်ဖြစ်တဲ့ကိုမင်းကိုနိုင်ကိုလည်းပဲအင်တာဗျူးလုပ်ခဲ့ပါတယ်အဲ့ဒီမှာလည်းပဲကိုမင်းကိုနိုင်နေနဲ့ကအခုလိုလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဒီမူကြမ်းဟလာအောင်မြင်မှုမရတဲ့ကိစ္စကိုဝန်းနေနေဖို့မလိုပဲကိုပြည်တွင်းမှာကိုရဲ့အင်အားနဲ့ကိုခြေရောက်ဖို့ကိုရပ်တည်ပြီးတော့ဆက်လက်လုံမှန်းသွားဖို့လိုတယ်ဆိုတော့လေသူလည်းပဲပြောသွားပါတယ်ဒီမြန်မာနိုင်ငံထဲမှာရှိနေတဲ့ကျောင်းသားအင်အားစုတွေနဲ့တခြားဒီဘေးကနေပြီးတော့နိုင်ငံကောင်းရကောင်းချောင်းလုံမှန်ကြိုးပမ်းနေကြတဲ့သူတွေအနေနဲ့ကလည်းပဲဒီနိုင်ငံရေးပါတီတွေအတိုက်ခံအင်အားစုတွေနဲ့နှာဖအစိုးရတွစ်ဆုံဆွေးနွေးလုပ်ပါဆိုတာကိုလည်းတသွင်သွင်ပြောနေကြတာပါပဲအဲ့တော့ဒီလိုဆွေးနွေးမှုတွေဖြစ်ပေါ်လာနိုင်ဖို့ဆိုတာကြတော့ဒါဘယ်လိုကြိုးပမ်းသွားမယ်ဆိုတာကအခုအချိန်မှာတော့ဘယ်သူမှထပ်ထပ်အပြောလို့မရသေးပါဘူးအဲ့ဒါကခုနကတော့ပြောခဲ့သလိုပဲဒီပြည်ပမှာရှိနေကြတဲ့အဖွဲ့အစည်းတွေအထူးသဖြင့်အမေရိကန်မှာရှိနေကြတဲ့ဒီမိုကရေစီအင်အားစုတွေကတော့ဒီမြန်မာနိုင်ငံအရေးကိုလုံခြုံရေးကောင်စီမှာတင်သွင်းပြီးတော့ဆွေးနွေးသွားမယ်ဆိုတာအဂျင်ဒါထဲမှာပါနေတဲ့အတွက်ကြောင့်ဒီနှစ်တစ်နှစ်လုံးမှာအချိန်မရတာတွေဆွေးနွေးလို့ရတယ်ဆက်ပြီးတော့လည်းလုံမှန်းသွားမယ်လို့ပြောတယ်အဲ့တော့
ဟိုဒီ
ဟုတ်ကဲ့
ဒီမှာကျွန်တော်အားလုံးပေါ့ဗျာနည်းနည်းစဉ်းစားဖို့ထူးခြားချက်လေးတစ်ခုကျွန်တော်တောက်ပြချင်
ပါဟုတ်ကဲ့ပြောပါစရာဟုတ်ကဲ့
ဒီမြန်မာအရေးဆုံးဖြတ်ချက်ကိုဒီယူရှာနဲ့တရုတ်ကကန့်ကွက်တာကတော့သဘောဝကျပါတယ်သူအကျိုးစီးပွားရှိတာဟုတ်ပမာနဲ့ပတ်သက်ပြီးတော့ဒါပြင်လေဒီတောင်အာဖရိကအစိုးရကပါမြန်မာဒီမိုကရေစီအရေးကိုကန့်ကွက်တာအစိတ်ဝင်စားဖို့ကောင်းတယ်လို့ကျွန်တော်တင်တယ်။တောင်အာဖရိကအစိုးရကလူမျိုးရေးကောင်စီသုံးဖြတ်ချက်ကိုမထောက်ခံဘူးလို့ကြိုတင်ပြောထားတဲ့နိုင်ငံမှာဒီနိုဘယ်ညင်ညာရေးဆုရှင်တောင်အာဖရိကဘုံတော်ကြီးဒက်စမွန်တူတူကမြန်မာအရေးကိုကြီးကျယ်ထောက်ခံနေပြီမဲ့အစိုးရကတော့အသိအမှတ်မပြုတဲ့သဘောဖြစ်နေတယ်မြန်မာဒီမိုကရေစီအရေးကိုပြောရင်ဒီလစ်လာသူအတော်များများကတောင်အာဖရိကနိုင်ငံကိုဥပမာပေးကြတာများတယ်။နိုင်ငံရေးလုတ်ပိုင်ခွင့်ကင်းမဲ့နေတဲ့လူမဲတွေဒီမိုကရေစီအရေးရအောင်တိုက်ပွဲဝင်ပုံနဲ့နိုင်ငံရေးလုတ်ပိုင်ခွင့်ကင်းမဲ့နေတဲ့မြန်မာပြည်သူတွေတိုက်ပွဲဝင်ပုံဟာဆင်တူတယ်လို့လူပြောဆိုနေကြတာတွေရှိပေမဲ့တောင်အာဖရိကအစိုးရကမြန်မာပြည်တွင်းကပြည်သူဒီမိုကရေစီလှုပ်ရှားမှုကိုအသိအမှတ်မပြုတယ်လို့ဖြစ်နေတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးအဖွဲ့အစည်းတွေအနေနဲ့ဆုံးသန်းလေးလာဖို့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်။ပြည်သူလှုပ်ရှားမှုကြောင့်အာဏာရလာတဲ့အစိုးရကမြန်မာပြည်ကပြည်သူလှုပ်ရှားမှုကိုအသိအမှတ်မပြုတာဟာဘာကြောင့်လဲဆိုတာသိဖို့လိုပါတယ်။ဥပမာဗျာမြန်မာပြည်မှာပြည်သူလှုပ်ရှားမှုမရှိဘူးလို့တောင်အာဖရိကအစိုးရကယူဆတာလည်းဖြစ်နိုင်တယ်။ဆိုတော့အဲ့ဒါလေးတွေကိုလည်းစဉ်းစားကြည့်ခြင်းနဲ့ဥပမာဗျာဟိုဒီနယ်ဆန်မန်ဒဲလာတပရဘောက1999ကအရှိတောင်အာရှကိုလာလေတော့ကမြန်မာကိစ္စမှာတဲ့အာဆီယံသဘောထားအတိုင်းပဲလို့စီးပွားရေးဆက်ဆံပြောသွားတယ်။နောက်တစ်ခါ1999မှာတာဘိုအမ်ဘက်ကီသမရယာဒူးလက်ခံတော်လဲအခါအနပါတီဘူခင်ညွန့်နဲ့ဘုံဝင်းအောင်တို့ကအထူးဧည့်သည်တော်အဖြစ်နဲ့အခါအနတက်ခဲ့တယ်။အဲ့ဒါတွေကြည်ချင်းအဖြစ်တောင်အာဖရိကကဗမာဒီမိုကရေစီလှုပ်ရှားမှုကိုအသိအမှတ်မပြုတဲ့သဘောများဖြစ်နေမလားဆိုတာကျွန်တော်စဉ်းစားစီချင်ပါတယ
်။အဲ့ဒီလိုတော့ဆရာကြီးဟုတ်မယ်မထင်ဘူး။အဲ့တော့လေကျွန်တော်ထင်တာပေါ့နော်အဲတောင်အာဖရိကကိစ္စအထက်ပေါ့နိပမာပြဿနာမှာကအကြီးကပေါ့နော်ကျွန်တော်တို့အကြီးကခြင်တွေ့ရမယ်ဟာကနှစ်ခုပေါ့နော်တစ်ခုကကျွန်တော်ထင်တယ်လေအာဒါကထပ်ခတ်တလေလေကျွန်တော်တို့ပြောနေတာပဲဥမာအဲကျွန်တော်အခုလက်ထပ်ပြီးပြောပါမယ်အဲ့ဒါကခုနကကျွန်တော်တို့လမ်းစဉ်ပေါ့နိုင်ငံရေးလမ်းစဉ်တွေလည်းအများကြီးဆက်ဆံနေတယ်အောင်ကော90ရွေးကောက်ပွဲပြီးတဲ့အခါမှာပေါ့နော်အဝတ္တအဖွဲ့ဝင်တဲ့ကတဝင်းဒီရောက်ရဲ့မိသားစုအဖွဲ့ဝင်တယောက်ကကျွန်တော်ပြောဦးတယ်။ဘောဆန်းစုတီနဲ့ NLD ကိုအာဏာလွှဲလိုက်လို့ရှိရင်သူကကိုကျိုးကွင်းကိုဆွဲရရောက်မယ်လို့ယူဆတယ်လို့ကျွန်တော်ပြောဦးတယ်။ဆိုတော့အဲ့ဒါကခုတက်ထီလဲအဲ့ဒီသဘောထားအနေရပေါ့နော်လက်ရှိနေတုန်းပေါ့လေ။ဆိုတော့သူ့ရဲ့နိုင်ငံရေးဖြစ်ရှိမှုကိုကြည့်လို့ရှိရင်သူကဖွဲ့စည်းချုပ်ပုံခြေကားဥပဒေကိုတွားတယ်ဆိုတာကဣဆောက်ထားပုံအရာလုံခြုံရေးကိုယူထားတဲ့သဘောပေါ့။ဒါကိုထုတ်မပြောပဲနဲ့ပေါ့နော်။ဆိုတော့ကျွန်တော်တို့ဘက်က dialogue လို့ပြောနေတိုင်းပြောနေတိုင်းကနှစ်ဖက်ကပွာသွားတယ်။ဥပမာမိနစ်3ကပါတဲ့မျိုးမြတ်ရဲ့ဆောင်းပါပေါ့ကျွန်တော်မှတ်မိတာကိုပြောမယ်ဆိုလို့ရှိရင်မျိုးမြတ်ရဲ့ဆောင်းပါပေါ့နော်သတင်းစာရဲ့ဆောင်းပါမှာဆိုလို့ရှိရင်ဘာပြောလဲဆိုတော့သူတို့ကပြည်စုံဆွေးနွေးရေးခေါ်နေတာတစ်ပေါ့အချောင်းရာကိုပြောစီခြင်းတဲ့ပေါ့နော်။ဆိုတော့ကျွန်တော်ထင်တယ်လေဗမာနိုင်ငံကြီးကဖြည့်ရှင်းလို့ရနိုင်တဲ့ area တစ်ခုရှိတယ်။အဲ့ဒီ area ကဘာလဲဆိုလို့ရှိရင် မော်ဂရစီကိုလက်ရှိဖွဲ့စည်းအုပ်ချုပ်ပုံကဘလို့ဥတည်သွားမလဲဆိုတာကိုကျွန်တော်တို့အာယုံထားပြီးပြောကြလို့ရှိရင်ဖြစ်နိုင်ကောင်းတယ်လို့ကျွန်တော်ထင်တယ်။ဆိုတော့ခုနဟာတွေကလုံခြုံရေးသဘောရယူထားတဲ့ကြောင့်တပ်မတော်က25ရာခိုင်နှုန်းယူထားတာတို့တပ်မတော်ကာကွယ်ဦးစီးချုပ်အာဏာတို့ဘာတို့ကဟိုကျွန်တော်တို့ကဒီမိုကရေစီတောင်းကနေသွားကြည့်ပြီးတော့လုံခြုံရေးတောင်းကသူ့ရဲ့ပုံကိုယ်ရေးဆိုင်ရာလုံခြုံရေးတောင်းကမကြည့်ပဲဒီမိုကရေစီတောင်းကကြည့်ပြီးကျွန်တော်တို့ကပြောနေလို့ရှိရင်အာသူကသင်ခံနေမှာပဲတောက်ခံနေမှာပဲလို့ကျွန်တော်ထင်တယ်လေအဲ့ဒီတော့ area တစ်ခုရှိတယ်အဲ့ဒီ area ကတော့ democracy ကိုဘယ်လိုသွားအောင်လက်ရှိဖွဲ့စည်းချုပ်ပုံကိုလုပ်မလဲပေါ့နော်ဆိုတော့တစ်တပ်အနေနဲ့ကလည်းအဲ့ဒီလိုလုပ်ဖဲနဲ့ဆိုလို့ရှိရင်အဘကသူလုပ်နေတဲ့ဖွဲ့စည်းချုပ်ပုံကလက်ခံဖို့တော်တော်အခက်နေတယ်ပြည်သူတွေကလည်းလက်ခံဖို့ခက်ခဲနေတယ်ဓမ္မပြည်ပြဿနာကိုလည်းဖြစ်ရှင်းရရောက်မှာမဟုတ်ဘူးအဲ့ဒီအချက်ပါလာလို့ရှိရင်တပ်မတော်ကလည်းအိခါပြန်ရှိလာနိုင်မယ်လို့ထင်တယ်လေဒီတော့အဲ့ဒီအချက်ကိုကျွန်တော်တို့ဘလို့နီးနဲ့များလုပ်နိုင်မလဲလို့အာယုံထားရေအဲ့ဒီအချက်ဖြစ်လာလို့ရှိရင်ခုနကျွန်တော်တို့ပြောနေတဲ့လုံခြုံရေးကောင်စီကလုပ်နေတာရောပေါ့နော်လုပ်နေတာတွေရောနိုင်ငံတကာဖိအားပေးနေတာရောမနိုင်ငံရေးဒီမိုကရေစီဖြစ်ပေါ်ရေးအတွက်ပို့ပြီးတော့တောက်ကူများဖြစ်မလားပေါ့လေဒါလေးလည်းစဉ်းစားကြရရှိမလားလို့ပေါ့နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးတမောင်သားခင်ဗျအဲ့တော့ခုနကပြောခဲ့တဲ့ကိစ္စမှာပေါ့လေလုံခြုံရေးကောင်စီမှာဒီတရုတ်နဲ့ရုရှားကဒီလိုဗီဒီယိုအနာသုံးပြီးတော့ပယ်ဖျက်ခဲ့တယ်ဆိုတာကဟိုဆရာဦးအောင်ခင်လည်းပြောသွားပါတယ်သူတို့အကျိုးစီးပွားကိုသူတို့ကရှေ့တန်းတင်ထားတာဆိုတာဒါကမြေကြီးလက်ခတ်မလွဲပါပဲဒီတရုတ်ပြည်အနေနဲ့ကမြန်မာနိုင်ငံမှာလာဒီမိုကရေစီမရသေးလို့တိုင်းပြည်ကခင်းနောက်ကျန်ပြီးတော့အကုန်လုံးအစသာရမဖွင့်ပြိုးသေး၍သူတို့ကလာအဖက်ဖက်ကနေပြီးဒီချဲလှဲတယ်ဆိုတဲ့အနေအထားမျိုးကိုသူတို့ယူလို့ရတယ်။နောက်ပြီးတော့ဒီအိန္ဒိယနိုင်ငံတွေရဲ့သဘောထားတွေကိုလည်းကျွန်တော်တို့မေးခွန်းထုတ်ဆရာလေးတွေမြင်ရတာပေါ့လေ။ဒီမလေးရှားတို့ထိုင်းတို့ဆိုတာကစီးပွားရေးကိုအင်မတန်မှဦးစားပေးတဲ့နိုင်ငံတွေမြန်မာပြည်သူတွေဒီမိုကရေစီမရှိလို့ဘယ်လိုပဲဖြစ်နေနေသူတို့အနေနဲ့မြန်မာနိုင်ငံမှာလာပြီးစီးပွားရေးလုပ်ငန်းတွေကိုလာလုပ်ကင်နိုင်မယ်ချဲလှဲနိုင်မယ်ဆိုလို့ရှိရင်သူတို့အကျိုးစီးပွားဖြစ်ထုံးမှာပဲဆိုတော့ဒီလိုနေရာတွေမှာအလားဒီမြန်မာနာဖတ်စီအစိုးရကိုသူတို့ကနေပြီးတော့လက်ပွန်းတည်းနဲ့ဆက်ဆံပြီးသူတို့အားပေးနေတာမျိုးတွေနော်ဘာမှကန့်ကွက်မှုမလုပ်ဘဲနေတာမျိုးတွေဟာတိတ်တော့မထူးဆန်းလောက်ဘူးပေါ့လေ
ဟုတ်ကဲ့ဟိုတရုတ်နဲ့ရုရှားကတော့လေဟိုအစတည်းကပြောတာတော့ဟိုဆရာဘောက်ခင်ပြောသလိုပဲတိတ်တော့ထူးခြားမှုတော့မရှိပါဘူးအဲကျွန်တော်
ဟုတ်တယ်ကျွန်တော်လည်းလုံးဝဒီကိစ္စကိုမအံ့ဩမိဘူးလေ
ဟုတ်ကဲ့ဟိုတစ်ခါမှလည်းကြိုးပမ်းတာကပေါ့နော်ဒီတစ်ခုတည်းမဟုတ်ဘဲနဲ့ကျွန်တော်မြင်ရတော့ဒီကျွန်တော်ကောင်စီရဲ့လုပ်ပိုင်ခွင့်ပေါ့နော်အဲ mandate ဒီတက်မှတ်ချက်ကကျွန်တော်များဒီလက်ရှိကာလအနေအထားတွေနဲ့အဲကွာလာတော့ကျွန်တော်တွေ့ရမှာဖြစ်ပါတယ်ဆိုလိုတာကဒီလူကြီးကောင်စီအတွက်လာဒီဆုံးဖြတ်မဲ့နော်ဒီကိစ္စတွေမှာလာဒီနိုင်ငံတကာလုံခြုံရေးနဲ့နော်ငြိမ်းချမ်းရေးကိုထိခိုက်မှသာလျှင်ဟလာစဉ်းစားရမယ်ဆိုတဲ့တက်မှတ်ချက်ကကျွန်တော်ဒီဒုတိယကမ္ဘာစစ်ပြီးကစားအချိန်ကဒီကုလသမဂ္ဂကိုစတင်ထူထောင်စဉ်းစားပေါ့နော်ဟိုစဉ်းစားခဲ့တဲ့ဟိုစဉ်းစားချက်မျိုးဖြစ်ပါတယ်အဲ့ဒီကကြတော့အဲ့ဒီကာလတုန်းကတော့ဒီဟလာနိုင်ငံတွေရှားမှာဒါမှမဟုတ်ရှင်လည်းနိုင်ငံတနိုင်ငံနဲ့တနိုင်ငံရှားမှာပေါ့နော်ဟိုစစ်ဖြစ်ခဲ့တဲ့အပေါ်မှာအဲအခုလိုစဉ်းစားခဲ့တဲ့ခါကြတော့အခုလိုဒီနိုင်ငံတစ်ခုအတွင်းမှာပေါ့ဒီပြည်တွင်းဟိုနိုင်ငံရေးမှာပဲဟလာအုပ်ချုပ်နေတဲ့အစိုးရကနေပြီးတော့သူပြည်သူတွေကိုပြန်ပြီးတော့ဖိနှိပ်တာဟလာဟိုစစ်ခင်းတဲ့ဘောပဲပေါ့နော်အဲ့လိုဖြစ်လာတဲ့ကြံစည်တွေကိုတော့လူချင်းကောင်စီကဒီဖြစ်ရှင်းပေးဖို့အတွက်ကိုသူမှ mandate ပေးမထားတာကိုတွေ့ရပါတယ်။အဲ့ဒါကျွန်တော်တို့ဟိုလက်ရှိကာလနဲ့ကွာသွားတဲ့နေရာမျိုးဖြစ်တယ်လို့ဟိုကျွန်တော်တို့ဒီတစ်ခုလုံးနေထားနေရပေါ့နော်။ကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ်။အဲတစ်ဖက်မှာလည်းဒီပြဿနာကိုဟလာဘယ်လိုဆက်ပြီးတော့နော်။ဟိုလူကြီးကောင်စီကနေပြီးတော့အခုနိုင်ငံတကာမှာဖြစ်နေတဲ့နိုင်ငံတစ်ခုစီရဲ့ပြဿနာတွေပေါ့နော်။ဟိုထိထိရောက်ရှင်းနိုင်ဖို့ဆိုလို့ရှိရင်ဒီအချိန်ကိုကြောင်းလဲဖို့လိုပါဖြစ်ပါတယ်။ဒါပေမဲ့ကြောင်းဖို့မှလည်းခက်ခဲတယ်ကကျွန်တော်မြင်ရတော့အများကြီးရှိနေပါတယ်။အထူးသဖြင့်တော့ဒီလူကြီးကောင်စီအပါအဝင်ပေါ့နော်ဒီကုလသမဂ္ဂအဖွဲ့ဝင်တွေအားလုံးကလည်းဒီအစိုးရတွေကိုစားပြုထားတာပဲဖြစ်နေတယ်ဒီတကယ့်ပြည်သူကိုစားပြုတဲ့ဟလာအနေအထားတွေမရှိတဲ့ခါကျတော့ကြောင်းဖို့လာလာကလည်းခက်နေကြတော့တွေ့ရပါတယ်အဲ့ဒီခါကျတော့ဒီနောက်ပိုင်းမှာတော့ဒီနိုင်ငံအတွင်းကြောင်းလဲမှုတွေကကျွန်တော်မြင်ရတော့ဒီပြည်တွင်းလှုပ်ရှားမှုတွေကဒါအဓိကအရေးပါပြီးတော့နိုင်ငံတကာရဲ့လှုပ်ရှားမှုတွေကတော့အကျန်သဘောမျိုးပေါ့နော်ဟိုအထောက်အကူပြုသွားခဲ့တာမျိုးကိုတွေ့ရပါတယ်ဥပမာဆိုလို့ရှိရင်ဟလာဒီအဲ့တော့တောင်အာဖရိကမှာကကြောင်းလက်ဖြစ်သွားတယ်ဆိုရင်လည်းဒီတောင်အာဖရိကနိုင်ငံရဲ့ဒီပြည်တွင်းလှုပ်ရှားမှုတွေကတော်တော်အားကောင်းနေတာဖြစ်ပါတယ်။အဲအဲ့လိုဟိုဖြစ်ခဲ့တဲ့အပေါ်မှာဟလာဒီနိုင်ငံတကာနေဘုံပံ့ပိုးမှုနဲ့ပေါ့နော်ဒီကြောင်းလက်တွေကမြန်မာဆန္ဒဖြစ်သွားခဲ့တာဖြစ်ပါတယ်။အခုလည်းကျွန်တော်မြန်မာနိုင်ငံအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဟလာဦးလုံခြုံရေးကောင်စီကိုရောက်ခဲ့တဲ့အနေထားကမဖြစ်ရောက်ဘူးလို့နော်တစ်ဖက်ကပြောနိုင်တော်လဲပဲ not a firm agent, you know, good on you, like Kumikun, you tell it around with Tishibono, Tagara, the Lunaric of you soon at a patent out in Otriama Chipa. A lot of you are seeing in LA, along the Masia, go down and look for Poop Jola or CLA, the Lunaric of the Ma, Alla, the Maisa, Sinida Poma, or Poo, you are Jola Chipa. I think I got the Lunaric Kun in Negado, the Luxamuria, Sabu, or Tony Mab, and listen on in it, don't let you know Yala.
Go, I go women, Yolo Bonnie. Oh, you know, the Yamu Yamu Suraga Tona Dore, down let him go about it. Suraga, a fine lady, in Yama Abbey, you did all I may, oh, Mingo Lando, Gambo Pilai Medo, Palo Sura Lady Aro, the Lord Yamu Lady Aro, Aro, Yanni Mababe. Lo, Machida, the town General Dariko, Maloa, Budo Suram, Hope Out. Suraga, Ari Aloha, Wadoroshi, no, Yika. ตาตาแท้บ่เนาะตัวพีอาร์พีนี่แหละอาจจะได้ตัวเนี่ยมาว่าอีดูดูดูตัวคนอาร์พีดูดูดูเนี่ยโลชาหมู่นี่แหละตัวว่าป่ะดิตัวแต่สุดาเลยเว้ยแล้วเราเพียงเจ้าเลยดิสุดาก็รออังกฤษโลอีลิตรานซิชั่นโลเอ้ยเราอาจจะคิดได้ดิของจองนี่ก็นี่มาตัวบอดอินเตอร์คุยเอาโลปิโรว่าได้คนอาจจะได้ดูดูดูอารมณ์โลชาหมู่อีลาโลชินเลยไอ้โลชาหมู่ว่าอีลิตรานซิชั่นทุก
ဖို့အတွက်ဒီဟာတဘောမျိုးပဲအတူခံခံနာအာဟိုကိုကုတိမောက်တန်းဆိုလိုတာကဟိုကျွန်တော်နားလေတလို့ပြောပြောတာပါသူတို့ကဘဝဒီမှာရှိတယ်ဒီဟိုလေးပေါ့ဗျာဟိုနိုင်ငံရေးအတိုက်ခံလှူရှာမှုကိုအားလုံးနိုင်ငံရေးပုံစံတွေကိုပြန်လည်ပြီးတော့ပြင်ရမယ်တဘောလားဦးကြီးကျွန်တော်တို့ပြန်သုံးသပ်ရမယ်ဗျာကျွန်တော်အခြေခံချင်းကမှုတွေဟိုပေါ့နော်ဥပမာမတိုင်လော့ဂ်မူချထားတယ်ပေါ့ဒိုင်လော့ဂ်မူကဒိုင်
မှုရဆိုဘလို့အချက်လက်ကိုကျွန်တော်တို့ကကျွန်တော်တို့ဘက်ကလိုချင်တာလေ။ဟာဘယ်မှာအာယုံဆိုင်မလဲ။စရှိတစ်ဖြစ်ပေါ့ဗျာ။ပြန်လဲသုံးသပ်မှုပေါ့။ကျွန်တော်ဆိုလိုတာပေါ့နော်။ဆိုတော့အချိန်ကအဲ့ဒီလိုလောက်ရမယ်လို့ကျွန်တော်ထင်တယ်လေ။အဲ့ဒီလိုဆိုလိုတာပါကျွန်တော်ပြောတာ။အဲ့ဒီလိုပြန်ပြီးရင် area လေးတစ်ခုကတော့ပွင့်နေသေးသေးလို့ကျွန်တော်ကတော့အဲ့လိုမြင်တယ်ဗျ။ဒါပေမဲ့အချိန်ကတော့တစ်ခါကနေလွတ်ထွက်နေပြီလေ။တစ်ခါကလွတ်ထွက်နေပြီဆိုတော့အမှထူကြတဲ့အကြောင်းသားဖြစ်မလာပဲနဲ့အခုဖွဲ့စည်းပုံတိုင်းပဲထွက်သွားမယ်။နိုင်ငံတကာလည်းဒီမှမပြူပြဿနာလည်းမပြေရှင်းဒီတိုင်းတုံရင်နဲ့ပဲပြန်သွားဒီလိုဆိုတော့အချိန်လေးရှိသေးတယ်ကျွန်တော်ထင်တယ် area လေးတစ်ခုရှိသေးတယ်ဒါကိုကျွန်တော်ထောက်ပြချင်တာပါ။ကျွန်တော်သုံးသပ်သမိတာပေါ့လေ။ဒီအဲ့ဒီသဘောပါ
။ဟုတ်ကဲ့ဒီနှစ်ဖက်စလုံးကနေပြီးတော့လက်ခံနိုင်မဲ့အဆင့်လေးပေါ့။နှစ်ဖက်စလုံးကလက်ခံနိုင်မဲ့ area ခုနကကိုတင်မောင်သားပြောတာ area လေးဆိုတာနော်ဒီအတိုက်ခံအင်အားစုတွေဘက်ကရောစစ်အစိုးရဘက်ကရောလက်ခံနိုင်မဲ့အနေအထားတစ်ခုကတော့ရှိနေမှာပါဒါပေမဲ့အဲ့ဒီအနေအထားကိုရောက်အောင်ဘယ်လိုသွားကြမလဲဆိုတာကဒါကမေးခွန်းထုတ်စရာကိစ္စဖြစ်နေတာ
အားကောင်းဆောင်နေပြန်လဲသုံးသပ်ရမယ်နိနှစ်ဖက်ကောင်းဆောင်နေပေါ့နော
်ဟုတ်ကဲ့
ပြန်လဲသုံးသပ်ရမယ်ပြီးရင်ကျွန်တော်တို့ဒီမှာဗျာအခုဆိုရင်ဒါကုလသမဂ္ဂရှိနေတယ်ဒီလူမျိုးကြီးကောင်းစီမှာလှုပ်ရှားလာတဲ့အတွက်ကြောင့်မို့လို့ကုလသမဂ္ဂဘယ်လိုပဲပြောပြောကိုပြောချင်တဲ့အချက်လက်ကိုသိကြကြသုံးနိုင်တဲ့အန္တရာယ်လေးတခုတော့ကျွန်တော်တို့မြင်နေရတယ်လေဆိုတော့အဲ့ဒါလုံးလို့ရနိုင်တယ်လေနော်ဆိုတော့ပြည်သူဆွေးနွေးပြည်သူဆွေးနွေးရေးပဲပြန်ပြီးပြောနေမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒါကလွန်ခဲ့တဲ့ဘာတွေရတဲ့1988 90တွေကကျွန်တော်တို့စာလာခဲ့တာဆိုတော့ဒါမရောက်ဘူးပေါ့နော်ဆိုတော့အဲ့ဒီ area လေးတခုပေါ်မှာအာရုံစိုက်ပြီးကျွန်တော်အလုပ်လုပ်ကြရင်ရောပြင်းများဖြစ်နိုင်မလားလို့သုံးသပ်မိကြပြီးတာပါ
ဟုတ်ကဲ့အဲ့ဒီတော့ကခုနကတော့ကုဒမောင်တန်းပြောသားသလိုပါပဲเนาะနှစ်ဖက်ကောင်းဆောင်နေပြန်ပြီးတော့ညှိနှိုင်းပြီးတော့ဒီအလျှော့အတင်းတွေလောက်ကြဖို့ဆိုတာလည်းပဲဒါကအများကလိုချင်နေတာပါပဲเนาะစစ်တပ်ကလည်းပဲသူတို့ဘက်ကနေပြီးတော့တပြားသားမှမလျှော့နိုင်ဘူးသူတို့လိုချင်တဲ့ပုံစံပဲသွားမယ်ဆိုတာကလည်းတော်တော်ခက်တဲ့ကိစ္စအဲ့တော့အခုဒီပြီးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိစ္စကဘယ်လိုပဲပြောပြောတစ်ဖက်ကနေကြည့်မယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ပြဿနာအရေးကိစ္စကိုကုလသမဂ္ဂဒီလုံခြုံရေးကောင်စီနော်ကဘာမှာအမြင့်ဆုံးအဖွဲ့အစည်းရဲ့အမြင့်ဆုံးဒီကောင်စီအထီးအောင်တက်လာပြီဆိုတာကတော့ဒီကဘာကအာယုံစိုက်လာစရာအခြေအနေတရားဖြစ်လာတာပါပဲဒီတော့ပြည်တွင်းမှာဘယ်လိုပဲသူတို့ဟလာကြိုးပမ်းမှုတွေရှိရှိပြည်တွင်းမှာအစိုးရကဘယ်လိုပဲမာမာတင်းတင်းလှုပ်လှုပ်ဒီလိုပြည်ပကနေပြီးတော့ဖိအားပေးမှုပေါ်နေတာကတော့ကျွန်တော်တို့အကျိုးရုပ်စရာရှိမယ်လို့တော့မယူဆမိပါဘူးဒီလိုပြည်ပကနေပြီးတော့ပြည်အားပေးမှုတွေများတဲ့များလေကျွန်တော်တို့မြန်မာနိုင်ငံအတွက်တော့ကောင်းလာလိမ့်မယ်လို့ပဲယူဆမှာပါเนาะဒီစကားကိုပြောရင်လည်းပဲကျွန်တော်တို့အချိန်လည်းမရှိတော့တဲ့အတွက်ကြောင့်ဒီနေ့အစီအစဉ်ကိုဒီမှာရန်နာပြစေခင်ဗျာအခုလိုဇဂဝိုင်းအစီအစဉ်နဲ့မှာပြည်ထောင်နိုင်ငံကနေပြီးတော့ပါဝင်ပေးတဲ့သမိုင်းသူတွေဒီ နော်တမိုင်းလေးလာသူဆရာဒေါက်တာဦးအောင်ခင်ပြီးတော့ထိုင်းနိုင်ငံမှာအခြေစိုက်တဲ့မြန်မာနိုင်ငံအရေးလေးလာသူဦးဝင်းမင်းနဲ့မြန်မာနိုင်ငံကတင့်ဘဝမဂ္ဂဇင်းအိတ်တာဟောင်းဒေါက်တာဦးတင့်မောင်တန်းတို့ကိုလည်းပဲကျေးဇူးတင်ရှိကြောင်းပြောကြပါရစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းတော်မူကြပါသည်